ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကပြောတာတွေ့ရလို့ပါ။ဥဒီရခိုင်ပြည်နယ်ကထွက်ပြေးသွားတဲ့လူတွေကိုပြန်လည်ခံရေးကိစ္စမှာမြန်မာဆိုရဘက်ကနေပြီးတော့နှောက်နှေးနေတယ်ပေါ့နော်။ဒါတမင်ကနှောက်နှေးအောင်လုပ်နေတယ်ဆိုတာမျိုးပြောတာတွေ့ရလို့လေ။ဆိုတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဥလာထွန်းကျော်တို့ကဘယ်လိုမြင်လဲရှင်
။ကျွန်တော်မြန်မာနိုင်ငံနှောက်နှေးအောင်လုပ်တာမဟုတ်ပါဘူး။ဒါသူတို့နိုင်ငံကကျွန်တော်တို့နဲ့ MOU ထိုးထားတဲ့စီးကမ်းချက်ကိုမလိုက်နိုင်သေးဘူး။ယနေ့ချိန်ထိဘာမှအဝတီဘင်္ဂလားဒေ့ရှ်အစိုးရကအရေးယူဆောင်ရွက်ခြင်းမရှိတာ
။ဟုတ်ကဲ့ MOU စီးကမ်းချက်တွေကိုလိုက်မနာဘူးဆိုတာဘလို့အချက်တွေကိုပြောချင်တာပါလဲ။ဟုတ်ကဲ
့။ဟုတ်ကဲ့ပြောရရင်ဆိုရင်တော့သူတို့ကဝင်လာမဲ့ဒီဒုက္ခတွေတွေဟာဘသူဘသူတွေကတော့ဝင်လာမယ်ဝင်လာတဲ့ဆန္ဒရှိတယ်ဆိုတာကိုကျွန်တော်ကစီးရင်ကအချင်းချင်းကျွန်တော်ကညှိနှိုင်းပြတာပါ။အဲ့ဒီညီနိုင်မိသားစီရင်ကိုသူတို့ကယနေ့ရှင်တိအတေပြုချက်တစုံတူတယောက်များသူတို့မဖိနိုင်တာဟာသူတို့ရဲ့လှုပ်ဆောင်ချက်သူတို့ရဲ့ပူပေါင်းပါဝင်မှုအားနည်းတယ်လို့ပဲကျွန်တော်မြင်ရပါတယ်
။ဟုတ်ကဲ့။ဟိုမြန်မာအစိုးရကလည်းဒီလူတွေကိုလက်ခံဖို့အစဉ်သင်းဖြစ်နေပြီးဒီဘင်္ဂလားဒေ့ရှ်ဘက်ကပဲဒါကြံ့ကြအောင်လုပ်နေတာဆိုပြီးပြောတယ်။အခုဘင်္ဂလားဒေ့ရှ်ကလည်းဒီလိုမျိုးပြောနေတာတွေတွေ့ရတယ်။ဆိုတော့ဒီလိုဖြစ်နေတာတွေကဘာကြောင့်လို့ဦးလာထွန်းကျော်သုံးသပ်လို့ရမလဲ။
ကျွန်တော်အပိုင်းကတော့မြန်မာနိုင်ငံအစိုးရကတော့တာဝန်ရှိတယ်လို့တွေးရပါတယ်။နိုင်ငံတကာကသံတမန်အစင်းစင်ကိုလည်းကျွန်တော်တို့မြန်မာနိုင်ငံကဒီတပတ်နိုင်ငံဒုက္ခသည်တွေကိုပြန်လည်လက်ခံဖို့ကိုအစဉ်သင်းရှိနေပါတယ်ဆိုတော့ကိုကွင်းဆင်းပြီးတော့ကျွန်တော်ပြပြီးကနောက်ပြီးတော့ဒီဘင်္ဂလားဒေ့ရှ်အစိုးရကနိုင်ငံခြားရေးဝန်ကြီးကိုယ်တိုင်ကွင်းဆင်းပြီးတော့သူတို့ဝင်လာရင်သူတို့နေဖို့ထိုင်ဖို့ကိစ္စဝိစ္စတွေကိုကျွန်တော်တို့မြန်မာနိုင်ငံကအစိုးရအနေနဲ့အစဉ်သင်းလုပ်ထားပါတယ်ဆိုတော့ကိုလည်းပြပြီးကဖြစ်နေပါတယ်။အဲ့လောက်ပြရင်တာရနဲ့ဒီတပတ်နိုင်ငံမှာထွက်ပြေးသွားတဲ့ဒုက္ခတွေဒီဟာဘာကိုလိုချင်လို့ဘာကြောင့်မြန်မာနိုင်ငံဆိုရဲဖိတ်ခေါ်တာကိုသူတို့ကယုံကြည်မှုရှိတာလဲဒီပဋိပက္ခကိုနိုင်ငံအင်းကြီးချင်းနိုင်ငံဆိုရကဟိုပူပေါင်းညီနိုင်ပြီးတော့အဖြေမှန်ကိုမရှာဘူးဆိုရင်တော့ဒီပြဿနာဟာဘယ်တော့မှဖြေရှင်းလို့ရနိုင်မယ့်အလားအလာမရှိဘူးအခုတော့ကျွန်တော်မြန်မာနိုင်ငံဆိုရဘလို့ပဲတင်ပြဟိုဘလို့အစဉ်ပြေဖြစ်တာပဲဖြစ်နေပါတယ်လို့ပြောဒီဘင်္ဂလားဒေ့ရှ်အစိုးရကတော့သူတို့ကနီးမျိုးစုံနဲ့ဖေဖေပြီးတော့ကျွန်တော်တို့ပုံမှာပဲဒီတာဝန်မကျေသလိုမလိုက်လို့တလို့ဒါထုတ်ဖို့တာကြတော့အဲ့လိုပဲလိခင်တင်လင်းတယောက်တစ်ဖက်နဲ့တစ်ဖက်ပြင်းနေရင်တော့ဒီပြဿနာဟာဘယ်တော့မှဖြေရှင်းလို့ရနိုင်မယ့်အလားအလာမရှိဘူ
း။ဟုတ်ကဲ့အခုလက်ရှိမှာဒီမောင်တော်မှာပေါ့လေဒီလူတွေကိုပြန်ပြီးလက်ခံဖို့ဆိုပြီးတော့အစိုးရကဆောင်ရွက်နေတဲ့အခြေအနေတွေကိုရောဥလာထွန်းကျော်တို့ဘယ်လောက်သိလဲဘာတွေတွေ့ရလဲရှင်။
အကျွန်တော်တို့ကလက်ခံဖို့ကသူ့ဟာနဲ့သူဌာနဆိုင်ရာတွေကိုသူတို့အကုန်လုံးကဟိုရောက်လာရင်ကျွန်တော်တို့ကဘာလုပ်ရမလဲဘာပြင်ဘာလုပ်ရမလဲဘေးဒုက္ခတွေဘယ်လောက်ရောက်လာရင်ဘေးအဆင့်ထိဆောင်ရွက်ပြီးတော့ပြင်မယ်ဆိုတာကျွန်တော်တို့ကစင်ကြီးကျွန်တော်ဌာနဆိုင်ရာတွေကဟိုတေဝင်ကကျွန်တော်ဖွင့်ရှိပြီးမှအစဉ်အသင်းလုပ်နေတာတော့တွေ့နေရပါတယ်လေ
။ဟုတ်ကဲ
့။ဘာမှအဝင်အထွက်မရှိတော့လှုပ်ရှားမှုဟာအကောင့်တွေဖို့တာဟောက်မဟုတ်ဆိုတာတော့ကျွန်တော်လို့လို့ကြီးကပြောလို့တော့မရသေးဘူးလေ
။ဟုတ်ကဲ
့။ဝင်မှမဝင်လာသေးတာ။
โอเค
ဝင်လာတော့ဘလူးကဘေးဒီဒုက္ခတွေကိုဘလူးထားတယ်ဆိုတော့ကျွန်တော်လို့လို့စီဘလူးလို့ပြောလို့ရမှာတော
့ဟုတ်ကဲ့နိုင်ငံတကာဒီကုညီပေးရေးအဖွဲ့တွေကပြောနေတာပေါ့လေဒီလူတွေပြန်လာဖို့ဟာသူတို့အတွက်လုံခြုံစိတ်ချမှုမရှိသေးဘူးသူတို့ရဲ့နောင်ရေးအတွက်အဆင်သင့်မဖြစ်သေးဘူးဆိုတာမျိုးတွေပြောနေတာတွေ့တယ်ဒီပေါ်မှာရောဥလာထွန်းကျော်ဘလူးများမြင်လို့ရမလဲရှင
်အဲ့ဒါကြတော့ကျွန်တော်ကဒါနိုင်ငံတော်ဆွေးအနေနဲ့သူတို့ရဲ့ဝင်လာလို့ရှိရင်ဟိုလုံခြုံမှုမရှိဘူးကျင်းနေမှုမရှိသေးဘူးဆိုတဲ့အစိတ်ပိုင်းကြတော့အစိုးရနဲ့သူတို့ကဘင်္ဂလားဒေ့ရှ်အစိုးရကိုတင်ပြမလားသူတို့ကပဲကိုယ်စီလေးကပဲဒီမြန်မာနိုင်ငံအစိုးရကိုတင်ပြမလားဒါဖွင့်မလေးလေးဆွေးနွေးလေအဲ့လိုလည်းမဆွေးနွေးဘူးသူတို့ကဒီအစိုးရအနေနဲ့တာဝန်ယူပါမယ်ဆိုတာလေသူတို့ကတိကဝကရှိမိတာဘာကြောင့်သူတို့ကလုံခြုံမှုမရှိလို့ပြောရတာလဲအဲ့ဒါကြတော့သူတို့ရဲ့ဟိုလုံခြုံမှုမရှိဘူးလို့သူတို့နိုင်ငံတကာရဲ့သုံးသပ်နေတာကိုသူတို့ကသူတို့ဆက်ကြိုးစားရမယ်ဒါကျွန်တော်ပိုင်းကတော့ဒီမြန်မာနိုင်ငံအစိုးရပိုင်းနေလုံနေတာကျွန်တော်ရဲ့အမြင်ရတော့တာဝန်ကြီးနေလို့ကျွန်တော်တွေ့ရပါတယ်ဗျ
။ဟုတ်ကဲ့ဟုတ်ကဲ့အခုဒီရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးတော့ပေါ့လေကုလသမဂ္ဂပါဝင်နိုင်ငံတကာကမြန်မာစစ်ကောင်းဆောင်တချို့ပေါ်မှာအရေးယူဖို့တွေနောက်မြန်မာကိုစုံစမ်းစစ်ဆေးဖို့တွေပြောနေတာတွေတည်တယ်။ဒီရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးတော့အခုနိုင်ငံတကာရဲ့ဖိအားတွေပေါ့နော်ဟိုပို့ပို့ပြီးများလာနေတာကိုဘယ်လိုဖြေရှင်းရင်ကောင်းမယ်လို့ဟိုဥလာထွန်းကျော်ရောမြင်မိပါလဲရှင့်။
ပြဿနာဆိုတာကတော့ထိတ်တဲ့တွေ့ကြုံပြီးတော့ဘယ်သူကမားတယ်ဘယ်သူကမှန်လဲဆိုတာကိုပွင့်ပွင့်လင်းလင်းနိနိကကအဖြေမှန်ရှာပြီးဖြေရှင်းနိုင်တော့မြန်မြန်ဖြေရှင်းပြီးတော့တည်လေသွားမယ်လို့ကျွန်တော်အနေနဲ့မြင်တယ်။အခုကတော့နိုင်ငံတကာကနိုင်ငံတကာသူနည်းသူဟာနဲ့အထောက်အထားရှာကဘာကိုကြီးညာမြန်မာဆိုရဝပုတ်ချအ မြန်မာနိုင်ငံဆိုရလေကိုလုံးနေတဲ့အကိုဥပဒေအတိုင်းလုံးနေပါလေဆိုတာကိုကြီးညာနေတယ်ဆိုတော့ဒါဟာနှစ်ဖက်ကျိုးကတော့တင်းနေတယ်လို့တွေးနေတာပေါ့နိုင်ငံတကာကအချက်လက်ရှာဖွေတာလေမန်ကန်နေတယ်လို့သူဟာသူပြောနေလို့ကဘာမှအော်နေလို့လည်းအပေါ်ပါပဲဒီမြန်မာနိုင်ငံဆိုရလက်ခံနေတဲ့အတိုင်းတာကိုတစုံတစ်ခုသောဖြေရှုံးမှုပေးပြီးတော့ညီနေပေါင်းဆက်မဲ့အဖြေမရှာဘူးဆိုရင်တော့ဒါပြဿနာကတော့ဒီမြန်မာနိုင်ငံတစ်ခုလုံးကိုပဋိပက္ခမင်းလုံကြီးထဲမှာနိုင်ငံတကာရဲ့အဖွေးရှိလို့ပဲကျွန်တော်ကတော့သုံးသက်နေကြတာပါပဲ
ဟုတ်ကဲ့ခုလိုဖြေချပေးတာဦးကျေးဇူးအများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ပါဟုတ်ကဲ့ပါ